တင်ငွေနေနှောင်းပိုင်းနဲ့တလင်းလာနေအစောပိုင်းမှာအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်နီးမှာရုရှားစစ်လေယာဉ်၄စီးကိုခြေရာခံမိခဲ့ကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။အလက်စကာပြည်နယ်လေကြောင်းကာကွယ်ရေးသတ်မှတ်စုံထဲမှာထောက်လန်းခြေရာခံမိတာဖြစ်ကြောင်းမြောက်အမေရိကလေကြောင်းကာကွယ်ရေးကုတ်ကဲမှုအဖွဲ့ NORAD ကပြောပါတယ်။ရုရှားလေယာဉ်ကနိုင်ငံတကာလေပိုင်နက်ထဲမှာကျန်ခဲ့ပြီးအမေရိကန်ဒါမှမဟုတ်ကနေဒါချုပ်ချာအာဏာပိုင်လေပိုင်နက်ထဲကိုမဝင်ခဲ့ဘူးလို့ NORAD ကတလင်းလာနေမှာသတင်းထုတ်ပြန်ပါတယ်။လက်စကပီနယ်လေကြောင်းကာကွယ်ရေးတပ်မတ်စုံထဲမှာဒီလိုရုရှားဘက်ကလှုပ်ရှားမှုတွေပုံမှန်ဖြစ်ပေါ်နေပြီးဒါဟာချင်းချောက်မှုအဖြစ်မရှိမင်းကြောင်းဆိုပါတယ်။ဒါပေမဲ့မြောက်အမေရိကဒေသကိုကာကွယ်ရေးမှာတုံ့ပြန်မှုနီလန်အများပြားကိုအသုံးပြုဖို့စနစ်ပြင်ဆင်ထားတယ်လို့မိတ်ထုတ်ပြန်ပါတယ်။လေကြောင်းကာကွယ်ရေးတပ်မတ်စုံဆိုတာကနိုင်ငံလုံးကျော်ကြီးအတွက်ဝင်လာတဲ့လေရင်အလုံးကိုအမျိုးမျိုးခွဲခြားပြီးတည်နေရာနဲ့ထိန်းချုပ်မှုကိုတတ်မှတ်တဲ့စုံဖြစ်ပြီးနိုင်ငံတွေရဲ့အချုပ်ချာပိုင်းလေပိုင်းနဲ့ဘေးမှာကက်လျက်ရှိတဲ့အပြူဆိုင်ရာလေပိုင်းနဲ့ဖြစ်ပါတယ်။ဒီစုံထဲမှာဒီနှစ်တွင်ရုရှားစစ်လေယာဉ်အများပြားဝင်ရောက်ပြန်တောင်းခဲ့ကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။မေလတုန်းကအမေရိကန် F-16 နဲ့ F-22 တိုက်လေယာဉ်တွေဟာရုရှားရဲ့ Tu-95 ဘုံကျဲလေယာဉ်တွေ Su-35 ဂျက်တိုက်လေယာဉ်တွေနဲ့လေယာဉ်စီးတင်လေယာဉ်ကြီးတွေပါဝင်ရုရှားလေယာဉ်6စီးကိုဂျာပြတ်ဟန်တာခဲ့ရပါတယ်။အဲ့ဒီနောက်ရက်သတင်းပတ်အနေနဲ့အကြာမှာလဲနောက်ထပ်ရုရှားလေယာဉ်တစ်စီးကိုအလက်စကာပီနယ်လေကြောင်းကာဝေးသတ်မှတ်စုံထဲမှာခြေရခံမိခဲ့ပါတယ်။အလက်စကာပီနယ်တဝိုင်းမှာအကြီးစားစည်ရေးလေ့ကျင့်မှုအများပြားပြုလုပ်ဖို့စီစဉ်ထားချိန်မှာဒီလိုလေကြောင်းပြန်တက်မှုတွေဖြစ်ခဲ့တာဖြစ်ပါတယ်။